Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ချက်တာရီနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 နာရီလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာဤတန်ဇမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးတော့မှာပါ
ပျော်ရွှင်ဖွယ်နှစ်သစ်ကိုအတာတကြံကာလဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးပြန်ကောင်းလာမလားဆိုတာကိုပြောလို့မို့စောသေးတယ်လို့ရုရှားဆိုရကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖို့အစင်းနဲ့ပြင်နေတဲ့အနေအထားမှာရှိပြီးလာမယ့်စနေနေ့ဒါမှမဟုတ်လဲဒီကာလပတ်ဝန်းကျင်အတွင်းစမ်းသပ်နိုင်တယ်လို့အမေရိကန်ဆိုရနဲ့တခြားသတင်းရင်းမြစ်တွေကပြောဆိုပါတယ်။ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုဆွတ်ဆွဲချက်တွေဟာယာနှုံးဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြားမှာကအရင်အစိုးရပိုင်းရုပ်တံလိုင်းတွေနေရာမှာအစားထိုးဖို့ပုတ်ကလစ်ကလုပ်ငန်း၅ခုကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်
။ဘယ်လောက်ထိလွတ်လပ်နိုင်လဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိရပါတော့တခုကတော့ဒီရုပ်တံလိုင်းတွေပိုင်ဆိုင်သူတွေရဲ့အဘောပေါ့သူတို့ရဲ့ရည်ရွယ်ချက
်လာဗယ်မီဒီယာကအက်ဒီတာနေထွန်းနိုင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဆက်လက်မှောက်တဲ့တည်င်းရန်ကုန်တကြံအပြင်ချင်းပြည်နယ်ကတကြံစတာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတည်င်းတွေကိုမတ်တကီထိုင်းနဲ့ကိုညာဝဲအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတိုးတက်ကောင်းမွန်လားမလားဆိုတာကိုသိဖို့ကစောလွန်းသေးတယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းကြမှာရုရှားအစိုးရကအခုလိုပြောဆိုတာဖြစ်ပါတယ်။မော်စကိုမှာမနေ့ကလုပ်တဲ့ဆွေးနွေးပွဲတွေကတော့အတော်အသင့်အပြုသဘောဆောင်ပါတယ်လို့တော့ရုရှားသမ္မတရဲ့ပြောခွင့်ရဒမက်ထရီပက်စကော့ကဒီကနေ့ကြားသာပရင်းနေမှာပြောဆိုပြီးကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံတို့အနေနဲ့အပြေရှားဆွေးနွေးပွဲတွေတော့ဆက်ပြီးလုပ်သွားဖို့လိုအပ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုအပေါ်အငင်းပွားမှုနောက်ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒုံးကျည်နဲ့တိုက်ခိုက်ဖို့ညွှန်ကြားခဲ့တာတွေကလက်ရှိဆက်ဆံရေးမပြေလည်ရတဲ့အကြောင်းရင်းဖြစ်တယ်လို့ရုရှားသမ္မတပူတင်ကဆွေးနွေးပွဲကနေတဆင့်အမေရိကန်အစိုးရကိုပြောဆိုခဲ့တာလို့လည်းသူကပြောပါတယ်။မနေ့ကရုရှားသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ရုရှားအမေရိကန်နှစ်နိုင်ငံကြားယုံကြည်မှုကင်းမဲ့နေတာကိုထောက်ပြပါတယ်။လွန်ခဲ့တဲ့3လအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ယူခဲ့ခြင်းကစလို့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးယိုယွင်းလာခဲ့တယ်လို့ရုရှားသမ္မတပူတင်ကရုရှားနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာလည်းပြောဆိုထားပါတယ်ရှင်။
ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်ကဓာတုလက်နက်သုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီဆွဆွဲချက်တွေကယာနှုံးပြိလှုပ်ကြံဖန်တီးမှုတွေဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှာအဆက်ကဒီကနေ့ပြောပါတယ်။ဆီးရီးယားစစ်တပ်ကဓာတုလက်နက်အားလုံးကိုဆွန့်လွှတ်ခဲ့ပြီဖြစ်တယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောခဲ့တာပါ။ဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့ရာပင်မဌာနတစ်ခုဖြစ်အမေရိကန်အစိုးရကယုံကြည်ထားတဲ့ဆီးရီးယားလီဒါအခြေစိုက်စခန်းကိုပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်တို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားစစ်တပ်ကအစ်လစ်ပြည်နယ်တွင်းကအရသားတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ပြီးအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အတော်များများသေဆုံးရခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုတာဖြစ်ပါတယ်။ဆီးရီးယားအစိုးရကတရားမဝင်ဓာတုလက်နက်သုံးတိုက်ခိုက်မှုဟာဆိုရင်ကဘာကိုချိန်ချောက်မှုဖြစ်တယ်ဆိုပြီးအမေရိကန်အမျိုးသားလူမျိုးရေးကောင်စီကဒီသတင်းပတ်အစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဟာခင်းနောက်ကြအတုံးမဝင်မှုဆိုတာမဟုတ်တော့ဘူးလို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နိုင်ခြင်းမရှိတဲ့အတွက်နေတိုးအဖွဲ့ဟာအတုံးမဝင်တော့ကြောင်းပြောဆိုပြီးသုံးလအကြာမှာသမ္မတထရန့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာဖြစ်ပါတယ်။နေတိုးတပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘလို့ထိရအောင်တိုက်ခိုက်နိုင်မလဲဆိုတာဒီကိုနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ပြီးဆွေးနွေးနိုင်ခဲ့တယ်လို့တွေ့ဆုံမှုအပြီးသမ္မတအင်ပီရိုမှာပူရဲချင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်နေတိုးအဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးကြီးကလေးကပြောဆိုထားတဲ့အကြောင်းအခုချိန်မှာနေတိုးဘက်ကပြောင်းလဲမှုတွေလှုံ့ဆော်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့အကြောင်းနောက်အရင်ကဒီအဖွဲ့ဟာအတုံးမဝင်ဘူးလို့သူ့အနေနဲ့ပြောဆိုခဲ့ပေမဲ့အခုတော့အတုံးမဝင်ဘူးဆိုတာမဟုတ်တော့ဘူးလို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ
်လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရပ်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီး ဥမင်လှိုင်ကောင်းတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့အခြားသတင်းအရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်မီဆွန်ရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘာမှမှတ်ချက်မပေးခြင်းပေမဲ့အနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီအရာရှိတဦးက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းပွန်ဂျယ်ရီဒေသနျူကလ িয়ার လက်နက်စမ်းသပ်မဲ့နေရာတစ်ခုကိုဂျိုဒုတစ်ခုကနေဗုဒ္ဓဦးနေကဓာတ်ပုံရပ်ယူနိုင်ခဲ့ပြီးအဲ့ဒီမှာလှုပ်ရှားမှုတွေဆက်ရှိနေသလိုအဓိကစီမံခန့်ခွဲမှုလုပ်နေတဲ့နေရာမှာလည်းလှုပ်ရှားမှုအသစ်တွေတွေ့နေရကြောင်းဂျွန်ဟော့ပစကင်တက်ကသူနိုင်ငံတကာလေ့လာရေးဌာနအမေရိကန်ကိုရီးယားအရေးလေ့လာနေတဲ့38 North website မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့6ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖို့ပြင်ဆင်လှုပ်ဆောင်မှုတွေအဆင်သင့်ဖြစ်နေပြီလို့နျူကလ িয়ার အရေးလေ့လာသူတွေကပြောပါတယ်။မြောက်ကိုရီးယားကအခုလိုရန်ဆလာနိုင်တဲ့အပြုမူနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကစီရေးပြင်ဆင်တဲ့အရေးလက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရိနေညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမစ်စစ်သွေးကြွတွေကြောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားအစိုးရကဆုံးရှုံးမှုနဲ့အောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တရားခံတည်ဆုံးမှုတွေပိုများစေတယ်လို့ဥရောပရဲ့လူ့အခွင့်အရေးတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ရုရှားနိုင်ငံ North Ossetia ကဘက်စလန်မြို့ကအမှတ်1ကျောင်းကို2004ခုနှစ်စက်တင်ဘာလ1ရက်နေ့ကစလို့3ရက်ကြာစီးနင်းတိုက်ခိုက်မှုအတွင်းကလေးငယ်186ဦးအပါအဝင်တရားခံ330ကျော်တေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေတည်းအသေးပြောက်အများဆုံးဖြစ်ရတခုပါရုရှားအစိုးရကအကြမ်းဖက်ချင်းချောက်မှုကိုသိရတဲ့ကာကွယ်ပေးဖို့ပြက်ကွက်တယ်ကယ်တင်ရေးကိုထိထိရောက်ရောက်မလုပ်ဘူးနောက်တိုက်ခိုက်ခံရမှုနဲ့တုံ့ပြန်ကင်တွယ်မှုကိုလည်းထဲထဲဝင်ဝင်စုံစမ်းစစ်ဆေးမှုမရှိခဲ့ဘူးဆိုပြီးရုရှားနိုင်ငံသားတချို့ကအမှုဖွင့်တင်ကြတာဖြစ်ပါတယ်ရုရှားအစိုးရဘက်ကတိုက်ခိုက်မဲ့အစီအစဉ်ကိုအတိအကျရှိသိခဲ့ပေမဲ့ကျောင်းကိုလုံခြုံရေးမပေးခဲ့ဘူးလို့ဥရောပလူ့အခွင့်အရေးတရားရုံးကပြောဆိုပြီးအမှုဖွင့်တိုင်ကြားသူတို့ဘက်ကရပ်တည်ပါတယ်။တရားခံတွေဘလို့တည်ဆုံးခဲ့ရတယ်လဲဆိုတာကိုအာဏာပိုင်တွေဘက်ကပြန်လည်ဆန့်စစ်မှုမလုပ်ခဲ့ဘူးလို့လည်းခုံရုံးကပြောဆိုသလိုအာဏာပိုင်တွေဘက်ကအင်အားအလွန်ကျွန်းသုံးခဲ့တာကိုလည်းစစ်ဆေးဖို့ပြက်ကွက်တယ်လို့ပြောဆိုပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရဒမီထရီပက်စကော့ကတော့ဥရောပလူ့အခွင့်အရေးတရားရုံးရဲ့စီရင်ချက်ကိုပယ်ချပြီးအကြမ်းဖက်ဝါဒဆဲတိုက်ခိုက်ခံရတဲ့ရုရှားအပေါ်လက်တင်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ခြေချင်းနဲ့ English Islamic စစ်သွေးကြွတွေက2004ခုနှစ်စာတင်နှစ်ရဲ့ပထမဆုံးနှစ်မှာကျောင်းကိုဝင်တိုက်လူအတော်များများကိုတပ်ဖြတ်ပြီးကလေးငယ်800ပါအဝင်လူပေါင်း1100ကျော်ကိုတရားခံတွေအဖြစ်ဖမ်းဆီးခဲ့တာဖြစ်ပါတယ
်။ဂျာမနီနိုင်ငံက Dortmund ဘောလုံးအသင်းအားကစားသမားတွေပါလာတဲ့ဘတ်စကားတစ်စင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အဓိကဖန်ထားသူနဲ့ပတ်သက်ပြီးခိုင်မာတဲ့အထောက်အထားရှာမတွေ့သေးကြောင်းအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်။ဒါပေမဲ့ IS သွေးကြွအဖွဲ့အဖြစ်ဆွဆွဲထားပြီးတိုက်ခိုက်မှုအတွက်တန်တရာရှိခံရသူ Abdel Bizet A ကိုဖမ်းဆီးနိုင်ရေးဖမ်းဝရမ်းထုတ်ပေးဖို့သူတို့ဆက်ပြီးစူးစမ်းသွားမယ်အကြောင်းအမှုလိုက်ရှေ့နေတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။တန်တရာရှိထားသူအီရန်နိုင်ငံသားအဗ်ဒယ်ဘီဆက်အေဟာသူမိခင်နိုင်ငံအီရတ်မှာလူတွေကိုပြန်ပေးဆွဲပြီးလူမှောင်ခိုကူးမှုအတင်းအကျပ်ငွေကောက်ခံမှုနဲ့လူသတ်မှုတွေပါဝင်ပတ်သက်နေတဲ့စစ်သွေးကြွအဖွဲ့အမှတ်30ကိုဦးဆောင်ခဲ့သူဖြစ်ပြီး2015ကဒီတူတကီနိုင်ငံကိုရောက်လာခဲ့ပါတယ်။အဲဒီနောက်ပြီးခဲ့တဲ့နှစ်ကတူတကီကနေဂျာမနီနိုင်ငံကိုရောက်ရှိလာခဲ့သူဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ။
ရုရှားတို့စီစဉ်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနိုင်ငံပေါင်းစုံဆွေးနွေးပွဲဟာဆွေးနွေးပွဲစီစဉ်သူတွေရဲ့နိုင်ငံရေးရည်မှန်းချက်တစ်ခုတည်းအတွက်သာလုပ်မဲ့လုပ်ငန်းစဉ်လို့ရှုမြင်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲကိုမထောက်ခံဘူးလို့အာဖဂန်တာလီဘန်တို့ကပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရတဲ့အတွက်အကြံပြုဆွေးနွေးမှုလို့ရုရှားဆိုရတာဝန်ရှိသူတွေကညွှန်းထားတဲ့ဆွေးနွေးပွဲမှာအာဖဂန်နစ္စတန်နောက်သူ့ရဲ့အင်းကြီးချင်းမိတ်ဖက်နိုင်ငံတွေ မော်စကိုမြို့တော်မှာမနေ့ဖြန်တွေ့ဆုံဆွေးနွေးကြဖို့တရက်အလိုမှာပဲအစ္စလာမ်သဘောအဖွဲ့အာဖဂန်တာလီဘန်တို့ကအခုလိုကြေညာချက်ထုတ်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကတက်တန်းရှိပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးတာလီဘန်တွေအာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးလာဖို့တွန်းအားပေးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အာဖဂန်ရေးဆွေးနွေးပွဲကတော့မနေ့ဖြန်ကျင်းပမယ်ဆွေးနွေးပွဲနဲ့ဆိုရင်တတိယအကြိမ်ထိရောက်ရှိခဲ့ပြီဖြစ်ပါတယ်။
တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးမညီမျှမှုမယုံနိုင်စရာကောင်းလောက်အောင်တိုးတက်လာတာကြောင့်နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်ဝေဖန်ထားပြီးနှစ်နိုင်ငံကြားကုန်သွယ်ရေးကအကြေအလျဆွေးနွေးရမယ့်အနေအထားရောက်နေပါတယ်။သမ္မတထရမ့်အစိုးရရဲ့ကုန်သွယ်ရေးတော်ချက်တွေကိုဖော်ပြထားတဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးကိုယ်စားလှယ်ရုံး USTR ရဲ့အစီရင်ခံစာထဲမှာတော့မမျှတတဲ့ကုန်သွယ်ရေးအတားအဆီးတွေကိုရှင်းလင်းပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေမျှတစွာရှင်းပြနိုင်မဲ့အခွင့်အလမ်းရှိရေးဆောင်ရွက်မဲ့အစီအစဉ်တွေလည်းပါဝင်နေပါတယ်။တောင်ကိုရီးယားအမေရိကန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကအရင်သမ္မတဥဘာမအစိုးရလက်ထက်အတွင်းရရှိထားတဲ့အကြီးမားဆုံးသောကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်2012ခုနှစ်မှာစတင်အသက်ဝင်ပြီးနောက်အမေရိကန်နဲ့တောင်ကိုရီးယားကြားကုန်သွယ်ရေးကွာဟာချက်နှစ်ဆကျော်တိုးလာခဲ့ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးရဲ့အဖေဒူအမေခွဲကိုခင်ချုံနန်းလှုပ်ကြံခဲ့သူတွေလို့ဆွဆွဲပြီးမလေးရှားနိုင်ငံမှာဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ CTA ရှာနဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်းတို့ကိုဒီကနေ့တရားရုံးထုတ်ကြားနာပါတယ်။မလေးရှားရဲအဖွဲ့ဘက်ကအမှုနဲ့ပတ်သက်တဲ့အရေးကြီးတဲ့အထောက်အထားဆက်ရွက်စတမ်းတွေကိုမပေးသေးတာကြောင့်ခုခံခြေပါဖို့ပြင်ဆင်ရတာမှအခက်တွေ့ရတယ်လို့လည်းဒွန်တီဟွန်းရဲ့ရှေ့နေတွေကပြောဆိုထားပါတယ်ရှင်။
မတ်တကင်ထန်နယ်ကိုညဝင်းအောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အရင်အစိုးရပိုင်းရုပ်တံလှိုင်းနေနေရာမှာအစားထိုးမဲ့ပုဂ္ဂလိကလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်အရင်အစိုးရပိုင်းရုပ်တံကထုတ်လွှင့်နေရာလိုင်းနေရာတွေမှာပုဂ္ဂလိကရုပ်တံလိုင်းတွေနဲ့ပြောင်းလဲလွှင့်ထုတ်ဖို့အစိုးရပြုထားတဲ့လျှောက်လွှာ40တဲကနေပြီးတော့ပုဂ္ဂလိကလုပ်ငန်း5ခုကိုအစိုးရကရွေးချယ်လိုက်ပါပြီ။ပထမရွေးချယ်ထားတဲ့လုပ်ငန်း10ခုကနေနောက်ဆုံးအဆင့်5ခုကိုရွေးချယ်လိုက်တာပါ။လုပ်ကင်ခွင့်ရတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရနိုင်မှာမလဲ။ဒီအကြောင်းကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်
။မြမတန်နဲ့ရုပ်မြင်သံကြား MRTV ရဲ့ Free to Air Digital Channel ရုပ်တံလိုင်း5လိုင်းအတွက်ထုတ်လွှင့်ရတဲ့ကုမ္ပဏီအဖွဲ့အစည်း5ခုကိုပြန်ကြားဝန်ကြီးဌာနကဒီကနေ့ကြေညာခဲ့ပါတယ်ရုပ်တံလွင့်လုပ်ငန်းလုပ်ကံခွင့်ရတဲ့ဒီကုမ္ပဏီ5ခုကတော့မြစီမားမီဒီယာကုမ္ပဏီ Young Investment Group ကောင်းမြမအောင် Fortune International နဲ့ DVB Multimedia Group တို့ပဲဖြစ်ပါတယ်ဒီပုဂ္ဂလိကရုပ်တံလိုင်းတွေအနေနဲ့ဘလောက်ထိသတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာသမြမား Quarterly Channel ရဲ့ပြန်ပါဆက်သွယ်ရေးဒုတိယညွှန်ကြားရေးမှူးချုပ်ကိုနေထွန်းနိုင်က VOA ကိုအခုလိုပြောပါတယ်
ဘလောက်ထိလွတ်လပ်နိုင်မလဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိတာပေါ့နော်တစ်ခုကတော့ဒီရုပ်တံလိုင်းတို့ပိုင်ဆိုင်သူတွေရဲ့အာဘော်ပေါ့သူတို့ရဲ့ရည်ရွယ်ချက်ဘလောက်ထိအဒီတာအဖွဲ့ကိုလွတ်လပ်ခွင့်ပေးမလဲအဒီတာအဖွဲ့အောင်ဘလောက်ထိလုံနိုင်မလဲဆိုတာပေါ့ရုပ်တံကတော့လက်ရှိဒီပုဂ္ဂလိကဒီမားတွေတော့ DVB အတွက် DVB ဒီလေးလိုင်းထဲမှာကြည့်မယ်ဆို DVB ကိုပဲစံပြလို့ပြောမှာပေါ့နော် DVB အတွက်မခက်ခဲနိုင်ပေမဲ့လို့ကျန်တဲ့လေးလိုင်းကတော့ဘယ်လိုဆက်လုပ်ကြမလဲဆိုတော့ကျွန်တော်မသိသေးဘူးကြ
ဒီကုမ္ပဏီတွေအနေနဲ့ရုပ်တံထုတ်လွှင့်ကအဖြစ်နဲ့တစ်လကို7,300ပြန်ကြားရေးဝန်ကြီးဌာနကိုပေးသွင်းရမှာဖြစ်ပါတယ်။ဒါပြင်တခြားကုန်ကြမ်းစရိတ်တွေလည်းရှိတာကြောင့်ဒီကုမ္ပဏီတွေဟာယင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်ငွေချေးအမြောက်များလိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တထေးကြီးတွေရဲ့ပံ့ပိုးမှုကိုမိခိုနေရတယ်လို့လည်းကိုနေထွန်းနိုင်ကပြောပါတယ
်။ပုဂ္ဂိကတည်းပါဆိုတက်နိုင်တဲ့သူကနည်းမယ်ဗျ။အဲ့တော့မလွဲမတွေ့ဒီပတ်စံရှိတဲ့ဒါရှိတာပြီးဖြစ်တဲ့တတိကြီးတွေဒီကုမ္ပဏီတွေဝက်မိခူရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ကလည်းဒီအစီအစက်ကြည့်ပဲဆိုရင်ကျွန်တော်တို့ Skynet ကိုပဲကြည့်ကြည့်အဲရှေ့မှာရှိထားခဲ့ပြီးတဲ့ Skynet ကိုပဲကြည့်ကြည့် MRTV ကိုပဲကြည့်ကြည့်ကျွန်တော်တို့ကဒါ Shark ဖြစ်တဲ့တင်းတွေကအခုချိန်ထိတိတ်ပြီးတော့မှထိုးထွက်လာတာမျိုးတိတ်ပြီးရှိသေးတဲ့အခါကျတော့အားလုံးတတိထားလောက်ကြမှာပဲဆိုတော့အရင်နည်းကြီးတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှတတိထားမှာပဲနော်ဒီချိန်မှာပိုင်ရှင်ရဲ့ဩဇာလွှတ်ဖို့ကမြန်မာပြည်မှာထုံးစံအတိုင်းပဲသူကလွန်ဆန်လို့မရတဲ့အနေအထားမျိုးတွေကတော့ရှိလာလိမ့်မယ်ထင်တယ်ကျွန်တော်မြင်တာကတော့ editorial ပဲလွတ်လပ်ခွင့်ဆိုတာကတော့စိတ်ကြီးဟိုတမှုထူးပြီးတော့မှခြုံထွက်လာမယ့်ပုံစံမျိုးတော့မရှိဘူးလို့တော့ကျွန်တော်မြင်ပါတယ
်ဒါပြင် media အနေနဲ့လက်ဝကြီးအုပ်မှုတွေပြပြောက်ပြီးတော့ဒန်းသူရှင်ပြိုင်နိုင်ဖို့အတွက်ဆိုတော့ media ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်အခုထုတ်လွှင့်ခွင့်ရသွားတဲ့ရုပ်တံလိုင်း၅လိုင်းတည်းကမြစ်စီမရုပ်တံလိုင်းမှာထုတ်လွှင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မြစ်စီမသတင်းဌာနရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးမြင့်ကတော့အခုလိုပြောပါတယ်
ကျွန်တော်တို့ဒီညစီမရုံမြင့်တန်ကြားလိုက်မှာတော့ဘာဒီပါလာမလဲဆိုတော့အမတ်တကတော့တထင်းပေါ့နော်ပြည်တွင်းတရင်နိုင်ငံတကာတရင်ဒေတာတိုင်းဒါဒေတာရဲ့တရင်အဲ့ဒါပါမယ်ပြီးတော့ကျွန်တော်တို့ဒီဟိုဟာပေါ့ infotainment လို့ခေါ်တဲ့တရင်အချက်လက်နဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့အစီအစဉ်တွေပေါ့အဲ့ဒါဒီပါပါမယ်အဲနောက်ပြီးတော့ဘာပါမလဲဆိုတော့ကျွန်တော်တို့ဖော်ပြရေးတက်တက်အစီအစဉ်တွေပါလာပါမယ်ခင်ဗျအဲ့တော့ဒီဟာတွေဟိုခြုံပြီးပြောမယ်ဆိုရင်တော့ mix channel ပေါ့နော်တင်းခုနကတင်းနဲ့ဖော်ပြရေးကိုပေါင်းစပ်ပြီးတော့ထုတ်မယ်အစီအစဉ်တွေပြီးတော့ဖော်ပြရေးတက်တက်အစီအစဉ်တွေအဲ့ဒါတွေအစုံပါပါမယ်ခင်ဗ
ျဒီရုပ်တံ line တွေအနေနဲ့ MRTV ရဲ့လက်ရှိရှိနေပြီးသားစနစ်ထဲကနေထုတ်လွှင့်ပြသသွားမှာဖြစ်ပါတယ် MRTV ကငโกရှိပြီးသားရုပ်တန်လိုင်း14လိုင်းတွေက line 3လိုင်းကိုအစားထုတ်ပြီးတော့အစ်စ်နှစ်လိုင်းနဲ့စုစုပေါင်း16လိုင်းပြသသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ဆက်သွယ်မေးမြန်းထားတာပါခုတစ်ခါမှာတော့ရခိုင်ပြည်နယ်မှာဆက်လက်မှောက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းမှာဖျားဖူးဆက်လက်တစည်းတိမ်းမောက်ခဲ့တာကြောင့်အ ਨੇ ဆုံးလူခဏယောက်တိဆုံးပြီးတော့တယောက်ပျောက်ဆုံးနေပါတယ်ဆက်လက်ပေါ်လိုက်ပါလာသူတွေက60ကျော်ရှိပြီးတော့တိဆုံးသူအများစုကကလင်းငယ်တွေဖြစ်ပါတယ်ကယ်ဆယ်ရရှိထားသူတွေကိုမင်းပြဆေးရုံမှာဆေးကုသထားပြီးတော့အစိုးရအာဏာပိုင်တွေနဲ့လူမှုကူညီအသင်းဖွဲ့တွေကလည်းကူညီဆောင်ရှောက်ပေးထားပါတယ်ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းဆက်လက်တိမ်းပေါက်တာဟာဒီကနေ့တကြံအကျိုးနဲ့မနေ့အစောပိုင်းကမင်းပြမျိုးနဲ့စင်ပိုင်လောက်အကွာတောင်ပုတ်ကြီးကျေးရွာအနီးမေလွန်းကျိန်ချောင်းအတွက်မြစ်ပြင်မှာဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပုံကိုမင်းပြမျိုးကျင်းရိတ်ဂျူနာလူမှုကူညီရေးအသင်းကအတွင်းရင်းမှုဦးသိန်းထွန်းကအခုလိုပြောပါတဲ့
ရှင်းစင်ကရခိုင်ပြည်နယ်အမ်းမျိုးနဲ့တန်ပွေရှိရောကဟိုသူတို့မြောက်ဦးတို့မင်းပြတို့အဲ့လိုကပ္ပတရားဘူးထွက်လာကြတာဒီမနေ့မိုးလင်းအာယုံတဲ့ပြင်မှာသူတို့ကဟိုဒီဒီမှာဟိုပိုက်ချထားတဲ့ပိုက်ကျိုးကိုနေပြီးတော့အဲ့ဒီဆက်လေရဲ့တက်မှညင်းပြီးတော့ဆက်လေကမှောက်သွားတဲ့ဟာမျိုးဆက်လေမှာပါလာတာကလူက60နှစ်တယောက်အဲ60တယောက်ခေတ်မှာ6ယောက်ကသေပါတယ်ခလေးတွေကများများပါတယ်အော်ရုပ်အလောင်းတွေ9လောင်းရရပြီးကိုအဲ့ဟာဟိုစေတန်းဖြစ်သွားတဲ့ဟိုအကြောင်းသူတယောက်အလောင်းကမရသေးဘူ
းဆက်လေမှောက်ချိန်မှာအနီးအနားကြေးရွာတွေကတွားရောက်ကယ်ဆယ်ခဲ့သလိုမင်းပြမျိုးကအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ရဲမိသက်အပါဝင်ဒေသခံအာဏာပိုင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကတွားရောက်ကူညီခဲ့ပါတယ်လောလောဆယ်မှာတော့ကယ်ဆယ်ထားသူတွေကိုမင်းပြမျိုးကံတွေကစောင့်ရှောက်ထားတယ်လို့ပြောပါတယ်အဲ
အဲ့ဒီအလောင်းခွတ်9လောင်းကအခုမင်းပြဆေးပြည်သူဆေးရုံကြီးကိုရောက်နေပြီကိုမနေ့ပိုင်းကကျန်တဲ့သူတွေကအကုန်လုံးပြေစင်နိုင်ပါတယ်အခုမင်းပြမျိုးရဲ့ဟိုဓမ္မယုံထိမှသူတို့ကိုဒုက္ခတွေအပြည့်နဲ့မျိုးပေါ်ကဟိုအာဏာပိုင်အဖွဲ့စေရောဟိုရပ်ပလူမအဖွဲ့စေအခုဝိုင်းဝိုင်းပြီးကူညီနေကြပါတယ
်မင်းပြမျိုးနဲ့ရဲတပ်ဖွဲ့ကဒူရဲအုပ်ထုံးငွေအောင်ကအခင်းဖြစ်ပွားတာကိုအတီးပြုတ်ပြီးဆက်လက်မောင်းနှင်သူကိုအရေးယူဖို့ဆောင်ရွက်ထားကြောင်းပြောပါတယ
်ခုနောက်သေးပြီးတော့တယောက်ကတော့ပျောက်ဆုံးနေတာပေါ့ဦးစားမင်းကလေးတယောက်ကတော့ပျောက်နေတယ်ရှားလို့မလို့ဘူးလက်ရှိတော့အိမ်မှာတန်ရတဲ့ဟိုနည်းနည်းမိုးရဲမော်ရဲနဲ့ဒါရတဲ့လူတွေတော့စိတ်ယုံမှာပို့ထားတာဖြစ်တယ်။ပေါ်ဆဆမောင်းနေလို့မို့ဒီတေဆုံလူတွေတေဆုံတန်ရအောင်ဖြစ်လို့မို့အဲ့မှာဘယ်လိုခေါ်မလဲ။တို့မောင်းနေတဲ့လူကိုတော့ကျွန်တော်တို့ကနေပြီးတော့ဒါမှုဖွင့်ရေးယူမှာ
။ပြီးခဲ့တဲ့နှစ်ဇွန်လဆန်းကလည်းပုံတကျုံမျိုးနယ်အတွင်းမှာចောင်းသူចောင်းသားတွေလိုက်ပါလာတဲ့ဆက်လီနစ်မြုပ်ခဲ့ရမှာចောင်းသူចောင်းသား9ဦးတေဆုံခဲ့ရပါတဲ့။စကိုင်းပြည်နယ်အတွင်းဒေသအတော်များများမှာရေလန်းခီးကိုအဓိကအားထားသွားလာနေရပြီးဆက်လီမော်တော်တင်ဘောတွေမကြာခဏနစ်မြုပ်တာကြောင့်အစိုးရအနေနဲ့လမ်းပန်းဆက်သွယ်ရေးကိုတိုးချဲ့ဆောင်ရွက်ဖို့နဲ့ရေရင်တွေကိုတိတိကျကျကြီးကြပ်ဖို့လိုအပ်ကြောင်းဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုမိုးစောသတင်းပေးပို့ထားတာပါ VOA ကလည်းကြာတာရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းထုံးလွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မြန်မာတကြံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့ဟာဆိုရင်မြန်မာတက္ကရ1388ခုနှစ်မဟာတကြံပွဲတော်အဖွင့်အကျိုးဖြစ်ပါတယ်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်မျိုးကြီးတွေမှာတကြံမန်းတွေကိုဖွင့်လှစ်ပြီးတော့ဆက်ပြီးတော့ရေကစားပျော်ရွှင်ကြတဲ့နေ့လည်းဖြစ်ပါတယ်အဲ့ဒီကမှဒီကနေ့မနက်ပိုင်းမှာလှုပ်ခဲ့တဲ့ရန်ကုန်မြို့တော်ဗဟိုမန်တက်နဲ့အခြေပိုင်းခရိုင်မန်တက်ဖွင့်ပွဲအခမ်းအနားတွေကိုကျမတို့ရဲ့ VOA ဝိုင်းတော်သားတွေကကိုယ်တိုင်သွားပြီးတော့သတင်းယူခဲ့ကြပါတယ်။အရင်ဆုံးတော့ဗဟိုမန်တက်ဖွင့်ပွဲအခမ်းအနားကိုရောက်ခဲ့တဲ့ကိုကျော်သိန်းကပေးပို့တဲ့သတင်းကိုနားဆင်ပါရှင်
။ရန်ကုန်မြို့တော်ဗဟိုမန်တက်မဟာဒဇယ်ရေးသပင်ဖွင့်တော်ခမ်းအနားကြီးကိုအောင်မြင်စွာဖွင့်လှစ်ပါကြားကြီးညာအပ်ပါရရှင်။
1388ခုနှစ်ရန်ကုန်မြို့တော်မဟာတကြံဗဟိုမန်တပ်ဖွင့်ပွဲခမ်းအနားပဲဖြစ်ပါတယ်ဒီခမ်းအနားကိုရန်ကုန်မြို့တော်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖဲ့ကျူးဖြတ်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်အကောင့်အဖွဲ့မျိုးစုံဟာလှလှပပကပြဖြောပြနေကြတာတွေ့ရပါတယ်ဒီနေ့မဟာတကြံပွဲတော်ကိုလည်းပဲမနစ်ကလိုပဲပြည်သူတကြံပွဲတော်ဖြစ်အောင်စီစီကားကားနဲ့လှုပ်သွားမယ်နောက်နေ့တွေမှာလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်ဆက်ပြီး ီးတော့လှုပ်သွားကြပါလို့ဝန်ကြီးချုပ်ကသူ့ရဲ့အဖွဲ့အစည်းကမှတိုက်တွန်းပြောကြားသွားပါတယ်
။အောင်ဝင်ကပြရှင်ပြိုင်တဲ့အကအဖွဲ့တွေထဲမှာရန်ကုန်တိုင်းမိသက်ဦးစီးဌာနအကအဖွဲ့ဟာလည်းတစ်ဖွဲ့အပါအဝင်ဖြစ်ပါတယ်။ဒီမိသက်ဦးစီးဌာနအကအဖွဲ့ဝင်တွေကို VOA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ
်။ဒီကြံမှာပြောပြတာနှစ်စင်လို့ဇက်တိုက်ပြောပြလာတာဆိုတော့မနစ်ကနဲ့ဒီနှစ်နဲ့ကြံဘာကွာလဲ
။ဟာဘာကွာလဲဆိုတော့နှစ်တိုင်းရတယ်ဒီလိုပဲကျွန်တော်တို့ဒီလိုပဲဖြောပြနေကြပြန်ပြောနေပြန်မဝင်နေကြပါပဲရှင်။ Okay
။ဆိုတော့အခုလိုမျိုးကြံမှာဘိုးမနဲ့ဖွင့်ဖို့မှလာပြောပြရတာရောကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲ
။ Okay ရှင်ကျွန်တော်တို့ကတော့ပြောလို့ပြောခစားရဆိုတော့ဟုတ်လားပါရှင်ဒီလိုပဲဖြောပြ
ဒီကနေ့ရန်ကုန်မြို့တော်မဟာတကြံဘိုမတ်တဲ့ဖွင့်ပွဲအခမ်းအနားကိုပါဝင်ပြီးတော့ဆင်နွှဲကြသူတွေထဲမှာနိုင်ငံသားတချို့ကိုလည်းတွေ့ရပါတယ်။ဒီထဲမှာကျွန်တော်တို့အမေရိကန်နိုင်ငံသူတူနဲ့ပြင်သစ်နိုင်ငံသားတူနှစ်ဦးစလုံးကမြန်မာနိုင်ငံရန်ကုန်မြို့မှာအင်္ဂလိပ်ဘာသာပြဆရာတွေဖြစ်လို့လွတ်လပ်နေကြသူတွေပါ။သူတို့ရဲ့တကြံခံစားချက်သူတို့ရဲ့ပထမဦးဆုံးတကြံတွေ့ကြုံကိုလည်းပဲသူတို့ကအခုလိုပြောပြထားပါတယ်။
So far it's fun. I love the dancers.
ကဲကိုပြောဖို့ကောင်းတာပါရှင်။အကမယ်ပဲဖြောပြတာကိုကျွန်မနှစ်ချိုက်ပါတယ
်။ I'm so looking forward to it. Honestly, it's looking really nice. It's very traditional, so it's going to be a really good time.
ရိုးသားသားပြောရရင်ဒါကိုကျွန်တော်မျှော်လင့်နေတာပါ။စိတ်ကိုကြည့်လို့ကောင်းပါတယ်။စိတ်ကိုလည်းရိုးရဆန်ပါတယ်။တကယ်ကိုပြောစရာပါဗျာ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ပိုင်းမှာမန်ဒတ်ကိုဖွင့်ပြပြီးတဲ့နောက်ပိုင်းမှာတော့အနုပညာရှင်ဒီဒီကအကအလှဂီတအီဆိုဖြောပြပွဲတွေဆက်ပြီးတော့ကျင်းပပါတယ်။တခါမဟာတကြံဘူမန်ဒတ်ရဲ့ဘေးမှာရေကစားမန်ဒတ်တိဆောက်ထားပြီးတော့ကလေးလူငယ်အရွယ်မျိုးစုံရေကစားပြုမှုကြပါတယ်။ဒီဘက်ကံကားတွေလည်းပဲဒိတ်ကြီးကြက်ကြက်တဲတဲကြီးမဟုတ်ပေမဲ့စိတ်စိတ်ကလေးတော့ဒီဘက်ကံထွက်တဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရပါတယ်။တခါဒီမျိုးတော်မဟာတကြံဘူမန်ဒတ်ပပတ်လေမှာရဲတပ်ဖွဲ့ဝင်အင်အားလုံခြုံရေးချထားတာကိုတွေ့ရတယ်လို့အရေးပေါ်ဖြစ်လာရင်ကူညီကယ်ဆယ်ဆောင်ရှောက်ဖို့အတွက်ရေးပေါ်လူနာတင်ရှင်တွေပြီးတဲ့အခါကျမ်းမာရေးဆောင်ရှောက်မှုအကူအညီပေးမဲ့ပရဟိတအဖွဲ့တွေချထားတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဒီကနေ့မဟာတကြံအချို့နေ့မှာရန်ကုန်မြို့တစ်လျှောက်အတန်ငယ်စီကားတယ်လို့ပြောလို့ရတဲ့နေရာကတော့ကျွန်တော်တို့အခုရောက်နေတဲ့ရန်ကုန်မြို့တော်မဟာတကြံဘိုမန္တပ်ပဲဖြစ်ပါတယ်။ကျန်တဲ့ရန်ကုန်မြို့ရဲ့နေရာအသီးသီးမှာတော့မဟာတကြံပွဲတော်အတွက်ကြိုတင်ပြင်ဆင်လှုပ်ရှားနေကြတာတွေကိုကျွန်တော်တို့လှည့်လည်သွားလာရရှိစင်မှာတွေ့ခဲ့ရပါတယ
်။ရန်ကုန်မြို့ကနေပြီးတော့ကိုကျော်တော်သိန်းသတင်းပေးပို့ထားတာပါ။ခုဒီခါမှာတော့ချင်းပြည်နယ်တကြံကျောင်းကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်မှာဒေသခံနိုင်ငံရေးပါတီကကန့်ကွက်နေတဲ့ကြားကပဲပြည်နယ်ဆိုရကဦးစီးပြီးတော့ဟာခါမြို့မှာမြမရိုးရာတကြံပွဲတော်ကိုကျင်းပသွားဖို့ရှိပါတယ်။ခရီးရန်ဘာသာဝင်အများစုနေထိုင်ကြတဲ့ချင်းပြည်နယ်အတွင်းမှာအစိုးရဘဏ္ဍာငွေကိုသုံးပြီးတော့မြမရိုးရာတကြံပွဲတော်ကိုကျင်းပတဲ့အပေါ်ချင်းနိုင်ငံရေးပါတီတာဝန်ရှိသူတွေကတရားဝင်ကန့်ကွက်ထားတာပါ။အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကိုင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ဟာကားမြို့မှာပြည်နယ်ဆိုရကံတွေဦးစီးပြီးတော့ NLD ဆိုရတဲ့လက်ထက်မှာအသာရိုးရာကြံပွဲကျင်းပမဲ့အကြောင်းကျင်းပရေးကော်မတီဥက္ကဋ္ဌပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ
်ဒီနေ့ကကျွန်တော်လူငယ်တွေလည်းပါဝင်အောင်ပေါ့နော်အစင်းပြောရင်တော့တချင်ကပြောပွဲဆွံပွဲအနေနဲ့လည်းဖြစ်သွားအောင်ကလေးတွေကလူငယ်တွေလည်းကျွန်တော်တစ်ဖက်တစ်လမ်းမှာအားပေးနိုင်အောင်ဆိုပြီးတော့ကျွန်တော်ဟာကားတင်းကျင် idol ပေါ့နော်ဟာကားတချင် idol ဆိုပြီးတော့တချင်စုပြိုင်ပွဲလုပ်ဖို့စီစဉ်ရှိပါတယ်ပြီးတော့ရင်းကကပေါ့နော်ရင်းချတော့အရင်နှစ်ဒီမှာရင်းပြန်ပွဲဆိုပြီးတော့လုပ်ပါတယ်ခုဒီနှစ်ကရင်းကပြန်ပွဲမဟုတ်ဘဲနဲ့အားလုံးကကြမယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံမျိုးနဲ့ရင်းကိုတက်နိုင်တဲ့လောက်တက်ဖို့ကျွန်တော်လုပ်ထားပါတယ
်ဒီလိုမြန်မာရိုးရာကြံပွဲကျင်းပတဲ့ပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီအသွင်းမှုနဲ့ဆလိုင်းကျဲဦးဖီထောင်ကတော့အစိုးရပန်တိုင်ငွေကိုတုံးပြီးလှုပ်ဆောင်ဖို့မလိုအပ်ဘူးလို့အခုလိုပြောပါတယ
်ဟာခါမှာဟိုဗမာတွေရှိတယ်ဗုဒ္ဓဘာသာတွေရှိပါတယ်သူတို့တွေလောက်ပါစေကျွန်တော်တို့လည်းဝင်ရောက်ပြီးတော့ရှင်သွေးပေးပါပေါ့ဟာခါမှာလည်းဝင်ပါချင်တဲ့သူတွေဝင်ပါချက်ပါပေါ့ဒါပြတ်မှာမဟုတ်ပါဘူးဒါပေမဲ့ဆိုရအနေနဲ့ဒီဟာကြီးကိုဆိုရပန်တိုင်ငွေကိုတုံးဆွဲပြီးတော့လောက်ဆရာမလိုဘူးဒီပွဲသမားတွေဟိုလုပ်ငန်းရှင်တွေကိုလည်းပဲအလှငွေကောက်တယ်ဝန်ထမ်းတွေကိုလည်းလှငွေကောက်တယ်မျိုးတွေလည်းပဲဒါကဒီကိစ္စကလောက်ဆက်မလို့ပါဘူးဒါကတကြံပွဲတော့ကိုအစိုးရကကျင်းပရမယ်ဆိုတဲ့ဒီစေဥပဒေမှမရှိတာ
ခရီးရန်ပါတာဝင်ချင်းလူမျိုးနိုင်ငံဝန်ထမ်းတွေနဲ့အောင်းသားအောင်းသူတွေကိုပြည်နယ်ဆိုရကနေနိုင်ငံတော်ရန်ရာအုံပြုပြီးတော့ကပြဖြေပြောခိုင်းတာဟာပါတာနဲ့လူမျိုးမတူကွဲပြားမှုကိုလေးစားတန်ဖိုးထားမှုမရှိကြောင်းနိုင်ငံဝန်ထမ်းတွေလုပ်ငန်းရှင်တွေနဲ့လူပုဂ္ဂိုလ်တချို့စီကနေရန်ပုံငွေကောက်ခံတာလေဒီမိုကရေစီဆိုရအနေနဲ့မလုံသိမ့်တဲ့လောက်ရတဲ့ခုဖြစ်တယ်ဆိုပြီးချင်းမြင်တဲ့ဝန်ကြီးချုပ်စီကိုချင်းမျိုးရာဒီမိုကရက်တစ်ပါတီကတာဝန်ရှိသူတွေကနေမနေ့ကပဲအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်။ဒီအိတ်ဖွဲ့ပေးစာပေါ်မှာပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကတော့အခုလိုဖြေရှင်းချက်ပေးပါတယ်။
တချို့ suka macai daga, waten ada malu kain deh, pasang kau deh suri hari, eh cing dua, si kelu ni mabah. Ku dini suen cenderu lolo lada, tanah saya dika tercing ter, macai cing ter nebo no. Akal jengka tuan ni lah, tuan ni entok ke, tu bela cenderu pekoh lah no. Taku rosi dah bo, taku kulo deh kaca do, kongja sedi rosi mabeli, daga do tu ga kongja han bido tu jare. Ada yang deh si meten bale, ada jang tu suka do, oh yang dua dah ini tuan ni deh suri. Kami pamula si balik. Tapi dihaga nak pay malah di luar tuan mesuain dia buk akong ini setuan memakamu belok cinta busen tuve tapi pilihan apa pun mabo. Aluah si pawan sade suain dia batai pay dia makan luar mesuain tu jenon ini tu api balik.
Haka tida kandu pilih selain pancang cewugaro. Cimji ni mami mami yuya terjambu cembara po tu ya minggu kulu piawar.
Jono amingga do terjando dini atang lauti bare bo na dab me simpi ne asuya ane ne dilumyo sat komiti de phai u song mu khang kan da ne twa le kha cha ro da democracy chi se ya ro jono rou da ma lauti mu lu bo no jono wa dilu ro min bare
pine asuya se se ne tajan pwe ro chin ba da ko yat tan bu chin myu ra democratic party ga ta win shi tu de ga ni taung su tha ba de တကယ်လို့ မရတာပဲဆက်လုပ်မယ်ဆိုရင်တော့ချင်းလူမျိုးခရိယံဘာသာဝင်ဗီဒီယိုတွေရဲ့နေသူနေ့မြတ်ဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုပါပြည်နယ်အစိုးရအစီအစဉ်နဲ့တပြည်နယ်လုံးမှာကျင်းပပြုလုပ်ပေးဖို့ချင်းပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းထားပါတယ်ခင်ဗျာ။
နိုင်ငံတွင်တင်ပို့ထားတာပါ။ဗီအိုအေကနေကြတာရင်းနှီးညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သူချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ဗီအိုအေရဲ့အီးမေးလ်လိပ်စာဖြစ်တဲ့ ဒါရှင်ရဲ့ဗီအိုရဲ့တချံကြိုတိလက်ဆောင်ကိုကြားနေတတ်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ဗီအိုကနေကြားတာပြင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပေးပြီးတော့မကြခင်မှာတင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်တွေမှာဆိုရင်တော့ကျမကြီးကနာဦးအောင်ခင်မြန်မာအေးသုံးသက်ချက်ပြင်တိုင်းသတင်းလွှာစီစဉ်စာတွေကိုနားဆင်ကြဖို့ရှိပါတယ်ဗီအိုရဲ့
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ
လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရှင်များရှင်2019ခုနှစ်ဧပြီလ13ရက်ကျန်းသာရေးနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့ပင်လုံစာချုပ်နဲ့ပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့တိုင်းပြည်ကိုတိဆောက်သွားကြဖို့တော်လိုင်းအဖွဲ့တီးကထိတ်တန့်ကောင်းဆောင်တွေကသဘောတူခဲ့ကြပါတယ်။
တို့တိုင်းပြည်တွေအမတမ်းမအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေကို
ABSDF ဥက္ကဋ္ဌဦးတန်ကြီးကခုလိုပြောသွားတာကိုတိုင်းတည်င်းလောကကဏ္ဍမှာပြေဆုံးနားဆင်ကြမှာပါဒါပြင်ကျမကြီးကဏ္ဍနဲ့ဥအောင်ခင်မြမရေးသုံးသက်ချက်စာတွေကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်ရဲ့ကျမကြီးကဏ္ဍမှာတော့အဖြစ်များလာတဲ့စိတ်ကြယောဂအကြောင်းကိုတင်ဆက်ထားပါတယ်ကဘာမာယောမြမမာယောပါစိတ်ကြယောဂအဖြစ်များလာပြီးတော့အနာဂတ်မှာပုံများလာမယ့်အနေရရှိနေတယ်လို့စိတ်ကြမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်စိတ်ကြယောဂဖြစ်ရပြီးတော့ဘလို့ကာကွယ်နိုင်ပါသလဲ။ဒီယောဂဖြစ်လာရင်ရောဘလို့လက္ခဏာတွေပြပြီးတော့ဘလို့ပြုစုကူတာနိုင်ပါသလဲ။ဒီအကြောင်းကိုတမ်ဘရစေတက်ကတို့စိတ်ကြမာပညာဌာနပေါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
โอเคพอมคาดาดาญาณวินจอเค้าเนี่ยเราดีนี่กบะจำใหม่เนี่ยซอมบกาดีสิทธิ์แท้จ่าหมู่จองเปล่าจะยอมบ่เนาะไปได้ล่ะဖြစ်တဲ့အတွက်ဒီစိတ်ထက်ကြမှုအနေထားကနောက်ဆုံးအနေထားဘယ်လိုရှိလဲဆရာကြ
ီး depression နဲ့ပတ်သက်လို့ပြောမစင်တော့တော်တော်လေးဖြစ်များတယ်လို့ပဲပြောမှာပေါ့လေ2020ရောက်လို့ချင်းနှလုံးယောဂါပြီးရင် depression ကနံပါတ်1กบะရဲ့ယောဂါအဖြစ်ဆုံးထိတ်ဆုံးมาရောက်လာမယ်အနေထားပေါ့ယောဂါကြောင့်ဝင်ပြီးတဲ့အနေထားရှိနေတာပေါ့လေနော်
ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းအဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ဆေးကနေမှလာပြတဲ့ကိစ္စတွေလည်းအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဗိုင်းရင်းဒီဆေးရုံတွေမှာပြင်ထားတဲ့လူနာတွေတဲက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ရှိကျွန်တော်တို့တွေ့ရပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာเนา
ะဟုတ်ကဲ့ပါ
အဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်တက်ကြမှုပါပေါ့เนาะဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့ဒီဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူ့ရဲ့ risk factor စီလည်းအများကြီးရှိသလိုသူ့ရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူ့ရဲ့ biological ပေါ့ဇီဝကမ္ဘာအခြေခံပါလာပြီးတော့စိတ်ဖြစ်မှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူ့ရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဒါမှမဟုတ်ရင်လည်းအလုပ်ဒီပါတွေတုတ်တာတို့နာတာရှိယောဂဝိနခန္ဓာဆက်စဖြစ်ပေါ်လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေအထားရောရှိလားအ
ဲဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်လေ့ကျင့်သင်ကြားပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာဝယ်ဖို့ဆိုတာဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတော့အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာခြေဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီခြေဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာကွယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာပုံနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ပုံနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့နျူရိုထရန်စမစ်တာတွေရှိနေစီဖို့အတွက် exercise တွေကောင်းကောင်းလုပ်တာမျိုးနောက်ပြီးရှင်ခန္ဓာကိုယ်အလေးချိန်ကိုပုံမှန်နေထားပဲရှိအောင်လုပ်ပြီးတော့လုံလုံချူချူကြီး ဝမလွန်အောင်နေတာမျိုးအဲ healthy balance diet ပေါ့နေ့တိုင်းနေ့တိုင်းစားတဲ့ခါမှလည်းအသီးရွက်အသားငါလက်ဆက်တဲ့အသီးတွေနဲ့ဒီအားလုံးအစီနေတဲ့အစားအစာတွေစားပြီးတော့ခန္ဓာကိုယ်အမြဲတမ်းကျန်းမာနေအောင်လုပ်တာမျိုးနောက် relaxation techniques တို့ခေါ်တဲ့ကိုယ့်ရဲ့ဖြည့်စည်မှုတွေကိုရော့အောင်စိတ်ကိုဖြည့်လျှော့တဲ့လေ့ကျင့်ခန်းတွေလာယောဂကျင့်တာတွေမျိုး meditation လုပ်တာတွေလိုမျိုးအဲဒီလိုမျိုးအသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာတွေမျိုးလုပ်ရမှာဖြစ်သလိုအကောင်းဆုံးအေးအေးဝါးဝါးအိတ်ဖို့ပါလေလိုပါတယ်နောက်တစ်ခုကတော့ဖြစ်နိုင်သမျှဖြည့်စည်မှုတွေကိုနည်းနည်းနဲ့နည်းအောင်နေတတ်မယ်ရက်နဲ့မူရစီတွေကိုလည်းရှောင်မယ်ကိုယ့်ရဲ့နေ့စဉ်အလုပ်တွေကိုသူ့အချိန်နဲ့သူလုပ်လုပ်ချိန်လုပ်နားချိန်နားလုပ်မယ်ကိုယ့်ကိုယ်ကိုလည်းစိတ်ရှိရှိထားမယ်ဆိုရင်စိတ်ကြဝေဒနာဖြစ်ဖို့အခွင့်အလမ်းတော်တော်လေးနေမယ်လို့ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဒီကာကွယ်တဲ့ကြားရရပဲပေါ့ဆရာเนาะဖြစ်လာခင်ရောဆရာဒီစောစောသိနိုင်မှုဘလို့လက္ခဏာတွေစောင့်ကြည့်ဖို့လို့မလဲ
အဓိကကတော့စိတ်သက်ကြတယ်လို့ပြောတဲ့အတိုင်းပဲသူ့မှာနံပါတ်1အရေးကြီးဆုံးကစိတ်သက်ကြတာအဓိကပဲသူကိုယ်တိုင်ကကျွန်တော်တို့စိတ်ညစ်နေပါတယ်စိတ်သက်ပြီးကြနေပါတယ်ဆိုတဲ့အခါလုံးပြောမှဖြစ်သလိုသူ့ရဲ့မျက်နှာလေးကိုကြည့်လိုက်ရင်လည်းစိတ်သက်ကြနေတဲ့ပုံစံကျွန်တော်မြင်ရမှာဖြစ်ပါတယ်နောက်တစ်ခုကသူအရင်တော့စိတ်ဝင်စားတဲ့ဟာတွေအတယ်လီဗီရှင်းဇာတ်လမ်းတွေဒီကိုရီးယားကားဆိုကြည့်ရမှာဘောလုံးပွဲဆိုကြည့်ရမှာဆိုတာမျိုးအဲသူစိတ်ဝင်စားနဲ့လှုပ်တတ်တဲ့ဟာတွေသူပျော်တတ်တယ်ဆိုတဲ့ဟာတွေကိုလည်းသူမပျော်ပိုင်နိုင်တော့ဘူးအဲ့ဒါတွေမလှုပ်ချင်တော့ဆိုတာမျိုးဖြစ်လာမယ်ခန္ဓာကိုယ်အလေးချိန်ကရမ်းကြရင်ကျသွားမယ်တချို့ကျတော့ pH ထိစားပြီးတော့တက်လာတာမျိုးတွေလည်းရှိတတ်တယ်အဲတချို့ကအိတ်မပျော်ဘူးဆိုပြီးတော့အေးအေးပြတ်တာတွေရှိသလိုအဲအိတ်ရဲမှာပဲခွေခောက်ပြီးတော့ pH ရဲ့လူမျိုးတွေလည်းရှိတတ်ပါတယ်နောက်တစ်ခါစိတ်ပိုင်းဆိုင်ရာမှလှုပ်ရှားတာတွေကျောဆူဆက်ဆံတာဒီမှာနှိပ်ကွေးလေးလံပြီးတော့သွားလာမျိုးတွေရှိတတ်တယ်လို့အဲတချို့ကျတော့လေကြာလောင်ခတ်ပြီးတော့နေမတိထိုင်တာမျိုးတွေဖြစ်တာမျိုးတွေရှိတတ်ပါတယ်နောက်တော့အားကုန်နေတာမျိုးတွေအားမရှိတော့ဘူးဆိုတာမျိုးတွေနောက်ပြီးတော့နေရထိုင်ရတာအကျိုးမရှိတယ်လို့ကိုကိုကိုအပြစ်ရှိနေတယ်လို့ထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါတယ်နောက်တစ်ခုကတွေးတဲ့နေရာမှာလေအကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမစဉ်းစားနိုင်ဘူးဘာမှအာရုံမစိုက်နိုင်ဘူးဘယ်ဆုံးဖြတ်ချက်ဒီမှာမချက်နိုင်ဘူးဆိုတာမျိုးတွေလေသူတို့မှခံစားရတာပါတယ်နောက်ဆုံးအဆုံးဆုံးကတော့ကိုယ့်ဘဝကိုအဆုံးချီရင်လိုတဲ့ဆန္ဒတွေပေါ်ပေါက်လာတာမျိုးတွေကိုယ့်ကိုတတ်တည်လိုက်တော့မယ်လို့တွေးတဲ့အတွင်းမျိုးတွေဝင်လာတာမျိုးတွေဟာဒါအဆုံးဆုံးအဆင့်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဆုံးဆုံးအဆင့်မရောက်ခင်ပထမပေါ်လာတဲ့လက္ခဏာတွေနဲ့ဒီစေယုံစေကံကြွကျင်သူတွေချီကိုအမြန်ဆုံးပြဖို့အရေးကြီးတာပါဆရာနော
်မှန်ပါတယ်အဲစေယုံစေကံကိုအမြန်ဆုံးရောက်လာဖို့ရည်ကြီးသလိုစိတ်သက်ကြပြီဆိုတာနဲ့တစ်ပြိုင်တည်းကကြွမ်းနားလေတဲ့ပညာရှင်စီမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းနှီးတဲ့သူတွေစီမှာကိုယ့်ရဲ့ခံစားနေရတဲ့ခံစားချက်လေးတွေကိုပြောပြလိုက်မယ်ဆိုရင်ကိုပဲတော်တော်လေးကြော်ပါသွားနိုင်တဲ့အတွက်ကိုယ့်ရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်ပင်တာမျိုးပြောချလိုက်တာမျိုးရုပ်ကူလုပ်တင်နေဆိုတာလေးကဒါနံပါတ်1အရေးကြီးဆုံးနည်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီသို့သောဘဝမဖြစ်အောင်ပေါ့နော်ဘယ်လိုမျိုးဒီပြည့်စုံကူတာမှုတွေလုပ်ပေးနိုင်လဲဆရာ
အဲအဲ့လိုပြောပြယုံနဲ့မရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာသူတို့နေနေရသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေပြီးအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကုထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့စေဝါတွေကိုတုံ့ပြန်ပေးရတာပေါ့လေစေဝါတွေမှာတော့သူဟာစိတ်တက်ကြတာကိုတက်တာစီတဲ့စီးတွေကအများကြီးပေါ်ပေါက်လာပြီးတော့သူရဲ့အပြစ်တွေလည်းတော်တော်နည်းတဲ့စီးတွေပေါ်ပေါက်လာပြီးဖြစ်ပါတယ်ကိုယ်တော့အဲ့ဆီးရီရဲ့အနိုင်တင်ရဖို့အတွက်နှစ်ပတ်ကနေတစ်လလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းဆီးရီကတော့ဂျပန်နှစ်ပတ်အတွင်းမှာပဲအနိုင်တင်ကြီးစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့ဆီးရီပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စေတကြယောဂအကြောင်းကိုကိုဝင်းမင်းတင်ဆက်ထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍမှာနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်မှာကျင့်သုံးနေတဲ့တရားရုံးစနစ်ကြောင့်တရားစီရင်ရေးမှာအာဂတိလိုက်စားမှုများနေတဲ့အကြောင်းကိုဥအောင်ခင်ကသုံးသပ်ပြီးတော့ကိုညောင်ဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
ဒီအစိုးရရဲ့လက်ထက်မှာပုတ်ချုပ်ရေးဘက်ကတရားစီရင်ရေးမှာဝင်ရောက်ဆက်ဖက်တာကြောင့်တရားပြတ်မှုမရှိဘူးလို့လွှတ်တော်ရှေ့တွေဝေဖန်လာတာကြာပါပြီ။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာလည်းအရင်ပုံစံအတိုင်းဆက်သွားနေလို့တိုးတက်မှုမရှိဘူးလို့ NLD ပါတီတာဝန်ရှိပုဂ္ဂိုလ်ကပါပြောလာပါတယ်။နိုင်ငံခြားဥပဒေရေးအဖွဲ့အစည်းနဲ့ဥပဒေပညာရှင်တွေကလည်းမြန်မာတရားရုံးစနစ်ရဲ့အားနည်းချက်တွေကိုထောက်ပြကြပါတယ်။မြန်မာပြည်မှာတရားလွှတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံး ၃မျိုးရှိပါတယ်။ဒီထဲမှာနိုင်ငံသူနိုင်ငံသားနဲ့အများဆုံးထိတွေ့နေတာဟာတရားလွှတ်တော်ချုပ်ဖြစ်ပါတယ်။နောက်တော့တိုင်းနယ်ပြည်နယ်တရားသူကြီးချုပ်၁၄ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး82ခုမြို့နယ်တရားရုံး330နဲ့အထူးတရားရုံး22ခုရှိပါတယ်။ဒါပေမဲ့မြို့နယ်တရားရုံးနဲ့ဥပဒေရုံးတွေဟာတိကျမတိရှိပဲအုပ်ချုပ်ရေးရုံးတွေစုပေါင်းတည်ရှိတာဟာမဆရာခေကလေးကဖြစ်ပါတယ်။အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုပ်ချုပ်ရေးဌာနပိုင်းမြေပေါ်မှာရုံးပွင့်ထားရတဲ့အတွက်တိကျရပ်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ်
။ပြည်ထောင်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ကိုကဲနိုင်တာကြောင့်အမြင့်ဆုံးတရားရုံးဖြစ်ပါတယ်။ဒါပေမဲ့တရားလွှတ်တော်ချုပ်ဖွဲ့စည်းပုံတရားသူကြီးချုပ်ခန့်အပ်ပုံနဲ့ယာဒူးသက်တမ်းကာလကိုကြည့်ရင်အုပ်ချုပ်ရေးကဘလောက်ချုပ်ကင်ထားတယ်ဆိုတာကိုသိနိုင်ပါတယ်။တကယ်တော့ဆီအစိုးရအာဏာသိမ်းပြီးမကြာမီ1988စက်တင်ဘာ26ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအားလုံးကို2008အခြေခံဥပဒေမှာတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရမပေါ်ပေါက်မီ2010အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေအတိုင်းဆက်လက်ကျင့်သုံးနေပါတယ်။အခြေခံဥပဒေကသတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူကြီးချုပ်အဖြစ်သမရကရွေးချယ်ခန့်အပ်တာကိုလွှတ်တော်ကလက်ခံရပါတယ
်ဥပဒေဘွဲ့ရစစ်မှုဒန်းဦးထွန်းထွန်းဦးကိုသမရဦးသိန်းစိန်က2017 February လမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်အခုမှ62နှစ်သာရှိသေးတာမို့အပြစ်မရှိရင်နောက်ထပ်6နှစ်အမှုတန်းနိုင်ပါတယ်လွှတ်တော်ချုပ်တရားသူကြီးအနည်းဆုံး9ဦးအများဆုံး7ဦးကိုသမရကခန့်နိုင်ပါတယ်တရားလွှတ်တော်ချုပ်ဟာနိုင်ငံအတွင်းကတရားရုံးအားလုံးကိုကြည့်ချက်ကိုခဲ့ရပါတယ်တရားလွှတ်တော်ချုပ်ကိုစစ်မှုတန်းဟောင်းကဥဆောင်နေတာဟာတရားစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့စစ်ပွဲမှုကိုပြသရရောက်ပါတယ်တိုင်းနယ်ပြည်နယ်စစ်ရေးကူကတရားသူကြီးချုပ်တွေကိုလည်းသမရကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်မှုအလားအလာမရှိဘူးလို့မြင်ကြပါတယ
်တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတဲ့အင်္ဂလန်နိုင်ငံမှာတော့ Lord Chancellor ကတရားသူကြီးခန့်အပ်တဲ့အစဉ်အလာကိုရပ်ဆိုင်ပြီးတရားရည်ရာခန့်အပ်မှုကော်မရှင်ကို2006မှာစတင်ကျင့်သုံးပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာအရေးအချင်းအရာတရားမျှတစွာရှင်ပြိုင်ပြီးယာဒူးကိုရယူကြသူတွေဖြစ်ပါတယ်။တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။တက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တရားရည်ရာခန့်အပ်မှုကော်မရှင်ကခံထားပါတယ်။တရားသူကြီးအားလုံးအသက်80မှာအငိမ့်စားယူရပါတယ်။တရားသူကြီးခန့်အပ်မှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားရေးဝန်ကြီးဌာနဖွဲ့စည်းတာမို့ Lord Chancellor ဟာဝန်ကြီးဖြစ်လာပေမဲ့ယာဒူးမခန့်နိုင်တော့ပါဘူး
။နိုင်ငံတော်အချုပ်အခြာအာဏာရဲ့ကဲမှသုံးပြဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမြပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှန်71ကကဖော်ပြပါတယ်။တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတိုင်စာတွေပေးကြပြီးမြင်ပြတ်ထန်းတဲ့နီလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး။2013မှာပြတ်ထန်းတဲ့တရားရုံးများကိုမတိမဲ့မြင်ပြုမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်။အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်။တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနေပေါင်းများစွာအမှုတန်းငယ်တာမှုအထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကြိုးရှာနေကြတာကြားပါပြီ။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲ။တေချာလွတ်လပ်ပြီးဥပဒေကိုရိုသေလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်။နောက်တော့တရားသူကြီးတရားရုံးအမှုတန်းဥပဒေအရာရှိရှေ့အနေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေးအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ဆိုတာရှင်များရှင်အခုတော့ဒီလာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရရှိမြက်ညာမြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြာမကြာတွေ့နေမြင်နေရပါတယ်။မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေဝင်မြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်။အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လိုလိုပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ ဒါကြောင့်မလို့မြန်မာနိုင်ငံမှာအများပြည်သူတွေခီးသွွာလာကြတဲ့ကုန်းချောင်းရေချောင်းလေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲ။နောက်ခီးသွွာတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲ။စတဲ့ခီးသွွာဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဒိုင်းအလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွနေလိုတဲ့အကြောင်းအရာတွေမိမြန်လိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမိမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ။တော်ရရှိနေနေနဲ့ဆင်းနေနေည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါရစေ။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြနေကြဖြစ်ပါရစေ။အခုတစ်ခါမှာတော့တိုင်းရင်းသတင်းလွှာစီစဉ်ကိုနားဆင်ကြမှာပါ။နေစက်ဒေတာတိုင်းရင်းသားတွေစူးစီးတင်ဆက်ထားပါရစေရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းအမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းဆရာတော်နဲ့ဦးခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတို့ရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားစားရမှာပါရှင်
ကျမမိကလျာမွန်ပါတရင်တွေကိုနတ်ကွန်းအိမ်နဲ့သူတင်ဆက်သွားမှာပါအီဗီလာဆယ်ရန်နေရကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တမတော်နဲ့ထိုင်းမဖြစ်အေးအေးဖလားဘောလုံးပွဲကိုဥဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းကဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်ဆရာတော်နဲ့ဥခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်ရင်အရာရှိတူကတရေလိုလို့တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှ18နှစ်နဲ့အေဘီလာဆယ်ရက်နေ့နနက်ပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်အခမ်းအနားကျင်းပဖို့ဥဆောင်သူတွေကိုဖမ်းဆီးခဲ့ပေမဲ့ဆရာတော်ဦးဩဘာသားနဲ့အာနာကြီးတို့ကတော်လှန်ရေးမှအပမရှိဆိုတဲ့ခေါင်းစဉ်နဲ့စာပေဟောပြောပွဲကိုဆက်လက်ကျင်းပခဲ့ကြပါတယ်ဆရာတော်ဖန်းစီခံရပြတဲ့နောက်ကျောင်းမှာပညာသင်ကြားနေတဲ့မိဘမဲ့ကျောင်းသားကျောင်းသူစီရင်ကိုမြို့နယ်အုပ်ချုပ်ရေးမှူးကလာရောက်တောင်းဆိုခဲ့ပြီးမြန်မာကျောင်းနိုင်ဆရာတော်ကညှင်းဆုပ်ခဲ့ပါတယ
်မြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးရုံးပူးပေါင်းပြီး73နှစ်အကျော်တရုတ်နိုင်ငံသွေးလူကုန်ကူးရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမျိုးရမီသူကိုကယ်တင်နိုင်ခဲ့ပါတယ်လူကုန်ကူးခံရသူမျိုးရမီကိုအရလဆယ်ရက်နေ့မှာတရုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့ဆံလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလုံးမှာနေရက်ကိုပို့ဆောင်ဖို့စီစဉ်ထားတယ်လို့ရဲမှူးဥက္ကမဦးကပြောပါတယ်လက်ရှိအသက်30ရွယ်မွန်ပြည်နယ်မုသုံမြို့နယ်စာတိမျိုးရမီဟာလွန်ခဲ့တဲ့73နှစ်ကတည်းကတရုတ်နိုင်ငံမှာလူကုန်ကူးခံရတာဖြစ်ပြီးဒေသခံမွန်ရီလှုပ်ရှားသူတို့ကနေရဲတပ်ဖွဲ့ကိုသတင်းပေးပို့ချက်ရနှစ်နိုင်ငံရဲတပ်ဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကုန်ကူးခံရသူများစုဟာလူပွဲစားတွေကနေတဖက်နိုင်ငံမှာအလောက်ကအခွင့်အလမ်းကောင်းမွန်ကြောင်းဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လည်းတာစီနေနေရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံလူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့စီရင်ရ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း133ခုလူကုန်ကူးခံရသူ308ဦးလူကုန်ကူးသူ233ခုတို့ကိုလည်းဖော်ထုတ်အရေးယူနိုင်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဝတီပံနဲ့မြမစီးပွားရေးပံကိုအမည်မသိလက်နက်ကင်ဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြူဆယ်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ်။အေဗီလာ7ရက်နေ့ညပိုင်းမှာလက်နက်ကင်အဖွဲ့တဖွဲ့ကနေဘန်ကိုပြစ်ခတ်ခဲ့ရမှာရေပိုက်နဲ့ဘန်ဆိုင်ပုတ်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှရဲစခန်းကဒုရဲမှူးအေမစ်ကပြောပါတယ်။မြူဆယ်မြို့နယ်ဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းလက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။မြူဆယ်မြို့နယ်ထဲမှာပြစ်ခတ်တိုက်ခဲ့မှုတွေဘုံပောက်ခွဲမှုဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်နေကြရတယ်လို့လည်းမြို့ကန်သူကပြောပါတယ်။
ဧပြီလ3ရက်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမန်ဝင်းကြီးမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။ဧပြီလပထမပတ်ကခပါရယံဒေသတွေမှာအစိုးရတပ်မတော်ခလရ236တွေနဲ့ KIA တပ်မဟာ3တိုက်ရင်20ခုနှစ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောပါတယ်။တရုတ်ပြည်နယ်စတစ်ထုတ်လုံမှုစီးပွားဖြစ်ထွန်းနေတဲ့ကချင်ရှမ်းပြည်နယ်ဒေသက KIA တိုက်ရင်20ခုနှစ်နယ်မြေခူးပုံအောက်မှာလည်းအစိုးရတပ်မတော်တွေနဲ့ထပ်မံပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ရရှိသူကပြောပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတော်ရဲ့အဓိကအာဏာတွေကမြန်မာတပ်မတော်စစ်တပ်လက်ထဲမှာရှိနေစေဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ AFP အဖွဲ့ရဲ့290ပြည့်ရွှေရတုနေမှာထုတ်ပြန်လိုက်ပါတယ်။2008ဖွဲ့စည်းပုံအရပြည်ထရေးဌာနကာကွယ်ရေးဌာနနဲ့နေဆက်ရေးရာဌာနတို့ကိုတပ်မတော်အနေနဲ့ယူထားတာဟာနိုင်ငံတော်အာဏာတွေကိုချုပ်ကန့်ထားခြင်းဖြစ်တယ်လို့ AFP ပါတီဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကပြောပါတယ်။ရခိုင်ပြည်သူလူထုအနေနဲ့အမျိုးသားရေးတော်လှန်ရေးတိုက်ပွဲကြီးကိုသတိကြီးစွာဖြင့်ဆက်စပ်ရှိရှိကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရတမတော်ပြည်သူနဲ့နိုင်ငံတကာဖိအားတွေပေါင်းစပ်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ခိုင်ဆိုးနိုင်အောင်ကပြောပါတယ်။ AB လ9ရက်နေ့ကကြာရောက်တဲ့ ARP 290ပြည့်အခမ်းအနားကိုထိုင်းနိုင်ငံ၊မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံမြောက်ဦးမြို့ဟောင်းတို့မှအတီးတီးကျင်းပခဲ့ကြပါတယ်။
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာ2ရက်ကြာကျင်းပပြုလုပ်ခဲ့တဲ့တိုင်းသာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းအစည်းအဝေးကနေပြီးတော့ Federal Democracy ပြောင်စုတည်ဆောက်ရမှာအခြေခံရမယ်လမ်းညွှန်အခြေခံမှုတွေနဲ့ပင်လုံလက်ဆွဲစာရန်တို့ကိုအတည်ပြုနိုင်ခဲ့ကြပါတယ်။အမည်ရဲ့စူးစီးချက်ကိုမီးရင်စနိုင်ကနေအခုလိုတင်ဆက်ပေးထားပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမှာပင်လုံနဲ့တက်ဆိုင်တဲ့အခြေခံမူကိုအတည်ပြုနိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဦးတန်ခဲကပြောပါဗျာ။
ကျွန်တော်တို့တိုင်းပြည်တွင်အမတမ်းအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေကိုညှိနှိုင်းပြီးတဲ့ခါကြတော့မှကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာအားလုံးကကိုးကားရမယ့်စာတမ်းတစ်ခုအနေနဲ့အားလုံးသဘောတူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။ပင်လုံစာချုပ်နဲ့ပင်လုံစိတ်ဓာတ်ကိုချီခံပြီးတိုင်းပြည်ကိုတည်ဆောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့တော်လှန်ရေးအဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေကသဘောတူခဲ့ကြတာဖြစ်တယ်လို့လည်းဦးတန်ခဲကဆက်ပြောပါတယ်
။ပင်လုံသဘောတူညီချက်ဒီအတိုင်းတိုင်းပြည်ကိုသူကပြန်လည်တည်ဆောက်မယ်။နောက်ဘက်ကကြတော့သဘောတူညီချက်ဒီအတိုင်းတိုင်းသားတွေကြားထဲမှာဒန်းတူရီတူကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal Democracy နိုင်ငံတော်ကိုတည်ဆောက်မယ်ဆိုတဲ့ကျွန်တော်တို့ဒီယူဆချက်တွေဟာအားလုံးရဲ့စူးစိချက်တွေလို့ပြောရင်ဖြစ်ပါတယ်
။လာမယ့်27ရာစုဒုတိယကြိမ်ပင်လုံညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးကိုလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးတန်းတူရီတူကောင်တက်ခါရှိရှိနဲ့တက်ရောက်နိုင်ရေးကိုလည်းအားလုံးအတူတကွကြိုးပမ်းတွားမှာဖြစ်တယ်လို့ထိပ်သီးခေါင်းဆောင်များရဲ့အစည်းအဝေးထောက်ပြန်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။27ရာစုဒုတိယကြိမ်ပင်လုံညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးတက်ရောက်မဲ့ကိစ္စနဲ့ပတ်သက်ပြီး UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်။ဖိတ်ကြမှာလားဘယ်လိုဖိတ်ကြမှာလဲမပြောတတ်ဘူးเนาะအထုဖိတ်ကြတယ်ဆိုတဲ့ဟာကလိလာသူအနေနဲ့ဖိတ်ကြတာလားဒါလည်းမရှင်းဘူးဗျเนาะဟိုတကယ်လို့ဥမာလွတ်လွတ်လပ်လပ်သူများတွေနဲ့တန်းတူညီတူဆွေးနွေးနိုင်ခွင့်ရှိမယ်ဆွေးနွေးဆုံးဖြတ်ပေးနိုင်တဲ့အနေအထားမျိုးဆိုလို့တို့အတက်မယ်
ကနအူတရင်တွေရလာမယ့်27ရာစုဒုတိယကြိမ်ပင်လုံညီလာခံကိုတနင်္ဂနွေလောင်းပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကိုင်အဖွဲ့အစည်းတွေကတက်ရောက်ခွင့်ရှိမှာဖြစ်ပါတယ
်ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ချင်းမီနယ်ထန်းတလန်မြို့ဂျာဖြတ်ရွေးကောက်ပွဲမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာ2015ရွေးကောက်ပွဲတုန်းကလိုပဲထပ်မံရှုံးနိမ့်ခဲ့ပါတယ်ဘာကြောင့်ချင်းပါတီတွေကိုပြည်နယ်မှာရှုံနေရတာလဲအကြောင်းဆုံးကတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
။ထန်တလန်ကြားဖြတ်ရွေးကောက်ပွဲဟာအင်အားကြီးပါတီတစ်ခုကိုရှင်ပြန်ရတာကြောင့်လူရင်းအားနဲ့ငွေရင်းအားမှမရှင်နိုင်လို့ရှုံနေတာဖြစ်တယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကုစလေတော်စာတလင်းကပြောပါတယ
်။ဆူရနဲ့ကင်းအစိုးရဆိုတော့ဒီလိုကငွေကြီးကြီးလုံလောက်တယ်ပြီးတော့ NLD အစိုးရကလည်းဒီသူ့လက်ကကိုယ်စားလှယ်အကုန်လုံးကိုမေးဆွေးခိုင်းလိုက်တယ်မေးဆွေးရှိရုံနဲ့ခါမှာဒီမှာတစ်ခါလေးစိတ်ရောကိုရှင်းနိုင်တယ်ဒီလိုကသုံးခါလေးခါရှင်းတယ်အဲလိုဖြစ်တော့ဒီမှာတော့အတိုင်းရင်တပ်ပါတီဒီကငွေကြီးကြီးလည်းမပြီးစုံဘူးပေါ့နော်အဲ့ဒါကြောင့်အနိုင်မရတာဖြစ်တယ်လို့ဒီမှာယူဆတယ်
Chimine Yuga Podima, Chimura Democratic Party, C and T Piga to Sadling, Amura Timugrizi, Pojo and Etika, Upwe Kane, Pitansu Changa Yin, Pumu Yi Partiga, Usu Vanogani, Nangano Duria Tamara, Uhindri Panti, Yalila Tore, Mesananemi, Mato, Amuda Lutoku Selene Yadwet, when Yakshimian Kajara Pibare. The Japa Yuga Poha, Lula Muda, she be met. The Yamia Machi Jang Kansaya, Relu, Tosa, the Ling, a pure ware.
Maybe Lucy in the Kuku Lope, Mio Ataka, Alumio Lope, Piro Akua and Eli Suya for me, a Pelusi in development day, a Loma Pike, Mabo, and on the Pabu, Suvima, Zeto, who the lady go, says you are time for foot like it. Alu Pido Tama, the Yamia Tare, Lumiabu.
Chimura Democratic Party, Utha Usu Sangale, Yachimamalu, show night that she be mele, Maya Lagu, Chichin Apje, now you got worried my chimbati with Alala Kaula Melu, don't that have
a re. Then a league will show me if I do party, good or no, I got in, I get at it. Then all the mother is now the king you got with and all nine mama.
Japa Yuga Pueco, Nika Lila, Saki Nire, Chinlan Put, Rentana Editor, Saline Holy Garo, CNDB Party in Ine, Siunye Pima, Anninida, Jalu Tonda Pare, Tabia Kushin Bianere Niaha, Turia Tamara, Uhindri, Panti, Uye, Messana, and Pinida Jau, Tirakan to Romia Miaga, and Edigo, maybe Keta Jalla Pina in Delu, Saline Holy Gatonda Pare.
Lutia Tamara, ye, Mesana name, Pilo, the Turiga, Duniago, and LD Meme Pavus, and Dotumian name, Sureha, Adwe Kori, Elumio, Usara Taratu, Pidui, the Domemia Elumio, Usaja, Amya Pino, maybe Jarabono.
Mesana, Uyi, Natangjo, Hita, Tandalam Yunema, Louis Natangjora, Mesana Pika Jabi, and at the Gusle Upwe Kangaro, Gutonia, Lizan, and Mayashibi, and Nayaka Pibare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။ရခိုင်တမတော်နေအထိုက်မှပြေအေးအေးဖလားဘောလုံးဝဲကိုဥဆောင်ချင်ပါတယ်။မြောက်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဦးခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ်။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတ
မှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေကြတာရင်းနဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုဒီကမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တငီထက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတိုးတက်ကောင်းမွန်လာမလားဆိုတာကိုသိဖို့ကစောလွန်းသေးတယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းအတွင်းမှာပဲရုရှားအစိုးရကအခုလိုပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့မော်စကိုမှာမနေ့ကလုပ်တဲ့ဆွေးနွေးပွဲတွေကအတော်အသင့်ပြုသဘောဆောင်ပါတယ်လို့လည်းရုရှားသမ္မတရဲ့ပြောခွင့်ရကဒီကနေ့မှပြောဆိုသွားပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းဘက်ကဓာတုလက်နက်တုံတိုက်ခတ်မှုနဲ့ပတ်သက်ပြီးဒီဆွဆွဲချက်တွေကယာနှုံးဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကဒီကနေ့ပြောဆိုပါတယ်။ဆီးရီးယားစစ်တပ်ကဓာတုလက်နက်အလုံးကိုဆွတ်လွတ်ခဲ့ပြီးဖြစ်တယ်လို့ပြင်းထန်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာဖြစ်ပါတယ်။လာမယ့်စနေနေ့ဒါမှမဟုတ်လည်းမကြာခင်ရက်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီးဥမင်လိုင်းကောင်းတစ်ခုမှပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်အီဆွန်းရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမစ်စစ်သွေးကြတဲ့ကြောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားအစိုးရကဆုတ်ရှုတ်မှုနဲ့အောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တစားကန်တေဆုံးမှုတွေပိုများစေတယ်လို့ဥရောပရဲ့လူ့အခွင့်အရေးတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ရုရှားနိုင်ငံ North Ossetia ကဘက်စလန်မြို့ကအမှတ်တကြောင်ကို2004ခုနှစ်စက်တင်ဘာလ1ရက်နေ့ကစလို့3ရက်ကြာစီးနင်းတိုက်ခိုက်မှုအတွင်းကလင်းငယ်186ဦးအပါအဝင်တစားကန်330ကျော်သေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒစဲတိုက်ခိုက်မှုတွေတဲ့အသေးအပြောက်အများဆုံးဖြစ်ရတစ်ခုဖြစ်ပါတယ်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပြောသားပဲဖြစ်ပါတယ်။ကျွန်မအီသန်စမရှင်View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00အထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းထပ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.